Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇန်နဝါရီလ18ရက်ကြာတာပတင်းနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့နိုင်ငံတကာပိတ်ဆို့တံခါးရေးရမှုတွေကိုမြောက်ကိုရီးယားကရှောင်ရှားနိုင်အောင်ရုရှားကကူညီနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆွဆွလိုက်ပါတယ်။ရခိုင်ပြည်နယ်မြောင်းမြို့မှာလူခဏဦးတက်မနဲ့သစ်ဆုံးတဲ့ဒီဒီယုံဖြစ်ပွားခဲ့တဲ့ပေါ်ကုလသမဂ္ဂနဲ့လူခွင့်ရေးဖွဲ့ရဲ့စိုးရိမ်မခင်းတဲ့သဘောထားတွေဆက်လက်ထွက်ပေါ်နေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တန်ကြီးထိုင်နေတူညင်ညာပြီးတော့မှာပါ
။ကောင်းပါပြီရှင်။ထိတ်တန့်ရောက်သတင်းတွေပြီးမှာတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ဖန်ဆီးခံရတဲ့အကြောင်းနဲ့တူနှားဆင်ကြရမှာက
It is one of the worst tragedies I think I've ever seen. I mean, to see exactly the full scope of the ethnic cleansing that has happened in Burma is terrible. And you look at the fact that...
ဒီကိစ္စဟာကျွန်မမြင်လို့တမရတော့ခြေခွဲဆွနေစရာအဆိုးဆုံးအခြေအနေတရားဖြစ်ကြောင်းမြန်မာပြည်မှာအခုဖြစ်နေတဲ့လူသားမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားခံရမှုအဖြစ်အပျက်တစ်စုံလုံးကိုကြည့်ရင်ကြောက်မဲ့ဖွယ်ရာကောင်းလာကြောင်းဆိုပြီးကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးနီကီဟာလည်းပြောသွားတာပါ။အပြည့်စုံကိုသတင်းတွေအပြည့်မှာနားဆင်ကြရပါမယ်။ဒါပြင်ရှမ်းပြည်နယ်ဘက်ကစစ်ရှောင်ဒုက္ခသည်တွေရဲ့စားရဲတောက်ရဲအခက်အခဲနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်တွင်ဦးနဲ့မတ်တန်ကြီးထိုက်တို့ပြောပြပေးပါမယ်ရှင်။
နိုင်ငံကပိတ်ဆို့တံခါးရေးရမှုတွေကိုမြောက်ကိုရီးယားကရှောင်ရှားနိုင်အောင်ရုရှားနိုင်ငံကကူညီနေကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆွဆွလိုက်ပါတယ်။အမေရိကန်ပြည်ထောင်စုထိရောက်နိုင်တဲ့ပက်တင်တဲမစ်ဆိုင်တုံတိဆောက်ရမှာမြောက်ကိုရီးယားဖြည်းဖြည်းချင်းတိုးတက်မှုရရှိလာနေကြောင်းလည်းရိုက်တာသတင်းဌာနကပြောဆိုလိုက်ကြပါ။ဒီနိုင်ငံကမြောက်ကိုရီးယားကိုရေနံနဲ့ကြောင်မြေသွေးလောင်စာတင်ပို့မှုတွေကန့်သတ်ဖို့ကြိုးပမ်းမှုတွေပေါ်ချီးကျူးပေးမယ်။မြောက်ကိုရီးယားကိုထိန်းချုပ်ရမှာဒီနိုင်ငံကဒီချက်ပိုလှုပ်ရှားလို့ရှိနေကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံအစရုရှားကနေရာဝင်ယူလာနေတယ်လို့လည်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ယွန်နဲ့မျက်နှာချင်းဆိုင်တွေ့ဖို့ဆန္ဒရှိကောင်းရှိနိုင်ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့ပေမဲ့တွေ့ဆုံဆွေးနွေးမှုကအဖြေထွက်ပါမလားဆိုတာမသိရရောင်းလဲပြောဆိုသွားပါတယ်။မြောက်ကိုရီးယားကဆွေးနွေးလိုတဲ့သဘောထားတွေပြတ်တက်လာတာဟာပိတ်ဆို့တံခါးမှုတွေထိရောက်မှုရှိတဲ့ထောက်ထားဖြစ်နေတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကယုံကြည်ထားကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးရက်စတီလာဆန်ကပြောဆိုခဲ့တာပါ။မြောက်ကိုရီးယားပေါ်ဖိအားပေးရမှာတရုတ်နိုင်ငံကပါဝင်ကူညီခဲ့တဲ့ပုံမှာလဲချီးကျူးပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့ပက်တင်တဲ့မစ်ဆိုင်တုံးအစီအစဉ်ကိုထိန်းချုပ်ဖို့စစ်ဆန်ညှိနှိုင်းမှုတွေမှာနောက်ဆုံးတစ်နေ့မြောက်ကိုရီးယားပြန်လည်ပါဝင်လာနိုင်လိမ့်မယ်လို့ယုံကြည်ထားကြောင်းလဲဝန်ကြီးတီလာဆန်ကပြောဆိုသွားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့သမ္မတရာထူးနဲ့ပတ်သက်ပြီးဝေဖန်ရေးသားမှုတွေအပေါ်ထပ်ခါတလဲလဲတိုက်ခိုက်ပြောဆိုနေမှုတွေအပေါ် Republican အထက်လွှတ်တော်နှစ်ယောက်ကပြင်းပြင်းထန်ထန်ထိုးနှက်ပြောဆိုလိုက်ပါတယ်။ဒီလိုလှုပ်တာတွေဟာ Democratic လူ့ဘောင်အဖွဲ့အစည်းရဲ့အခြေခံရေးသားမှုဖြစ်တဲ့လွတ်လပ်ပြီးပွင့်လင်းတဲ့သတိမီဒီယာကိုထိခိုက်ဖျက်ဆီးရာရောက်တယ်လို့ပြောပါတယ်။သမ္မတကိုမကြာခဏပြစ်တင်ပြောဆိုသူအရီဇိုနာပြည်နယ်အထက်လွှတ်တော်မှ Jack Flake ကအထက်လွှတ်တော်ကိုဗုဒ္ဓဟူးနေ့ကပြောကြားခဲ့တာမှာ Trump ရဲ့မီဒီယာအပေါ်ချိုးနှိမ်ပြောဆိုတာတွေဟာဆိုဗီယက်ကအာဏာရှင်ဟောင်း Joseph Stalin နဲ့သွားတူနေတယ်လို့ပြောပါတယ်။ Trump ရဲ့မီဒီယာအပေါ်ထုတ်နိုင်နေမှုဟာတခါမှမကြုံစဘူးဖြစ်တယ်လို့အကြောင်းမဲ့တိုက်ခိုက်နေတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဗုဒ္ဓဟူးနေ့ထုတ် Washington Post သတင်းစာရဲ့သဘောထားအမြင်အဖော်ကဏ္ဍမှာလည်းအရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်တဦးလည်းဖြစ် Republican Party ရဲ့2008ခုနှစ်သမ္မတလောင်းတဦးလည်းဖြစ်ခဲ့တဲ့ John McCain ကသတင်းအထူးရောင်နေဖြစ်တယ်လို့ Trump ကပြောဆိုနေတဲ့သတင်းတွေဟာသူ့သဘောမကျတဲ့သတင်းတွေဖြစ်တယ်။ Democracy ရဲ့အဓိကမှန်တိုင်တွေတဲကတခုကိုနှုတ်ဆက်ပြောက်ွယ်သွားအောင်လုပ်နေပြီးသမ္မတ Trump ရဲ့စကားကိုအကအကွက်အဖြစ်ယူသုံးခဲ့ကြတဲ့နိုင်ငံခြားခေါင်းဆောင်တွေကဒီသတင်းတွေကိုအနိကစောင့်ကြည့်နေကြတယ်လို့ရှင်းသားပြောဆိုခဲ့ပါတယ်ရှင်။
ပနားစီစဉ်နေတဲ့ပတ်သက်လို့သဘောတူညီမှုမရနိုင်တဲ့ကြောင့်တောက်ချန်နေတဲ့ကောင်းရံအချိန်ကဆက်လို့အမေရိကန်ဆွေးရလုပ်ငန်းတွေရပ်ဆိုင်ထားမဲ့အခြေအနေနဲ့ကြုံရချင်းမှာပဲ Republican နဲ့ Democrat ဥပဒေပြုမှတ်တွေကြားဦးစားပေးလုပ်ငန်းတွေအတွက်စစ်ဆင်ညီနိုင်လို့မရနိုင်ပဲဖြစ်နေပါတယ်။ Democrat တွေကတော့အစိုးရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်အောင်ပနားအသုံးစရဥပဒေကိုတိကျသတ်မှတ်ပြဋ္ဌာန်းဖို့လိုလားနေပေမဲ့လွှတ်တော်ရင်းကလူများစု Republican တွေကတော့ American နေဆက်လုံခြုံရေးဥပဒေနဲ့ညီရွှေ့ပြောင်းဝင်ရောက်မှုတွေမှာပြုပြင်ပြောင်းလဲအစီအစဉ်တွေကိုထည့်သွင်းဖို့လိုလားနေတာပါ။ Republican ye, Uri Muchamaro, American Mumiba in a two Calibua Grega, Tiamu Yala Jare, Shupiamu Yalazu, Conatelago, a cargo pitare, Lumuchiche is in Power Meme, Democratica, Uzapi Kisapi, Tamatare Kisat Kupire, Glinga Richama is Sashamu, Amagan Kazagan Bime Sisimo, Chowney, Piale Kupume Sisimo, Tetun Tavare, Aluta Okta, Bora Angaro, Democratin in a Masina Kisarigo, Tetunbi, Sitatue, Panari Tonsi, Piatam.
ပို့ရေးကိုပြည်ပင်တားဆီးနေတယ်လို့ဝေဖန်ဖြစ်တင်နေတာပါ။ Syria Becca Machet for Bolaraba. Syria ne Iran and Dringa Islamic Sunya IS Apuego. Natasali Kunika Salu Lidang Tosis and Chimhone. Nyobao Puego, American Usana Pippi. Syria Nangan Dringa, American Tapo with Natama Shirelu. Bigger Lagabe, American Setanajo, Pentagonga, Biosu Taraba. Syria ma American Ushis at Bome Lanjane, but the B. Wenji Tilazanga Stanford Degato Huba Institute, Kanat Kuma Biosuraba, Matimini Pinid, Syria Nangan Dreama, Islamic Sunya ISNE, El Qaeda a jumper Warazo Apwedi, Piambiro, Gongtong Malayi, Gagwebu, Bawi, American U Syria ma Sashini, Yeti de Chedigo, Wenjika, Taupia Biosu Gevare. Dietima American Dapurigu, Syria Gani, Pianle Jogdinayen, Syria Tamara Bashal e Asa, Mietotanayne, Lule, Wenji Tilazanga, Taupia, Biosu, Kebareshe.
You American, then, Yeniban, Yamavada, Sijinigu, Yeni Tama Gorgani, Yeni Kononaiti, Lightomida Sakon, Kilohat, Dekon Taushitunya, Lightomida Sako, Kilohat.
တင်ငါ9000ကနေလိုင်းတိုမီတာ25ကီလိုဟတ်စ်တစ်တစ်6000ကနေထုံးလွှင့်ပေးနေပါတယ်ရှင်။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောင်းမြို့မှာလူခုနှစ်ဦးထက်မနည်းတိစုံးခဲ့တဲ့အထိအဓိကရုပ်ဖြစ်ပွားခဲ့တဲ့ပေါ်ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့ရဲ့စိုးရိမ်မကင်းတဲ့သဘောထားတွေဆက်လက်ထွက်ပေါ်နေပါတ
reports of violent clashes between the police and protesters in Rakhine State.
မြန်မာအစိုးရကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုအလိုက်ရှင်းလင်းတာတွေနောက်မီဒီယာတွေနဲ့အကူအညီပေးရေးလုပ်ငန်းတွေအပေါ်ဖိနှိပ်တာတွေကြောင့်2019ခုနှစ်အတွင်းနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာရုပ်ရောင်မှုတွေဖြစ်စေတယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့စင်ခန်းစာသစ်ကဖော်ပြလိုက်ပါတယ်ဒီကနေ့ထုတ်တဲ့စာမျက်နှာ6လေးဆယ်သုံးမျက်နှာပါအရှာဒဗ တရားဥပဒေမဲ့တပ်ဖြတ်မှုတွေအတ္တမပြုခြင်းမှုတွေနှင်ထုတ်တာတွေရွာတွေကိုမိရှုပ်ပစ်တာတွေအပါအဝင်မြန်မာစစ်တပ်ရဲ့ရဲစက်တဲ့လုပ်ရက်တွေကြောင့်အင်းကြီးချင်းမင်္ဂလာရေးရှိဖက်ကိုရိုဟင်ဂျာ၆သိန်းခွဲထွက်ပြေးရပြီးထောင်နဲ့ချီတိဆုံးရတဲ့လို့လည်းဖော်ပြတာပါမြန်မာနိုင်ငံအနေနဲ့ရပ်သားအုပ်ချုပ်မှုကိုပြောင်းလဲနေပြီဆိုပေမဲ့စစ်တပ်ဟာနိုင်ငံအနာဂတ်အဓိကချုပ်ကန ုံချုံရင်းနဲ့ပြည်သူရေးရာစီမံခန့်ခွဲမှုအာဏာကိုရယူထားသလိုလွှတ်တော်ဘက်မှလည်း25ရာခိုင်နှုန်းစစ်တပ်ဘက်ကရထားတဲ့အချက်ကိုလည်းဖော်ပြထားပါတယ်မြန်မာရတအစိုးရကတော့2018ခုနှစ်အတွင်းအုပ်ချုပ်ရေးပိုင်းမှာစစ်တပ်ဘက်ကကြီးမားတဲ့အခန်းကဏ္ဍကိုလစ်လျူရှုထားတာဒါမှမဟုတ်လဲထောက်ခံထားတာလို့ HRW ကပြောဆိုပါတယ်။နောက်စစ်တပ်နဲ့အစိုးရပေါ်ဝေဖန်ကြတဲ့သတင်းတောက်တွေတက်ကြွလှုပ်ရှားသူတွေဝေဖန်သူတွေကိုဖိနှိပ်တဲ့ဥပဒေတွေပို့ပြီးတော့တုံးလာတာကိုလည်းရတအစိုးရကခွင့်ပြုထားတယ်လို့ဝေဖန်ထားပါတယ်ရှင်။
နိုင်ငံကလူခွင့်ရေးချင်တွေကိုစောင့်ကြည့်ခဲ့ကနေတဲ့ Human Rights Watch ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာဒီကနေ့ထုတ်ပြန်ရမှာတော့အာဏာရှင်ဆန်ဆန်အများကြိုက်မူဝါဒတွေကိုတိုက်ဖျက်ရေးကမ္ဘာတဝန်းကနိုင်ငံရေးခေါင်းဆောင်တွေကြိုးပမ်းမှုတိုက်တွန်းလိုက်ပါတယ်အများကြိုက်မျှော်လိုက်ပြီးဖိနှိပ်တဲ့မူဝါဒမျိုးတွေနဲ့ချိန်ချမှုအန္တရာယ်တွေကိုပြီးခဲ့တဲ့နှစ်ထဲတွန်းလှန်ခဲ့ရတာတွေကိုတွေ့ခဲ့ရကြောင်းလဲ HR အမှုဆောင်ချင်းချမ်းမှု Kenneth Roth ကအစည်းအဝေးခန်းစာထုတ်ပြန်ရမှာပြောဆိုလိုက်တာပါအာဏာရှင်ဆန်တဲ့များကြိုက်မျှော်လိုက်ကြတဲ့သူတွေဟာလူခွင့်ရေးတွေတရားဥပဒေစိုးမိုးကိစ္စတွေကိုကန့်သတ်ပြီးရွေးချယ်တင်မြှောက်ထားတဲ့အစိုးရတွေနဲ့ဒီမိုကရေစီစနစ်ရဲ့နေရာမှာအများဆန္ဒအဖြစ်အဓိပ္ပာယ်ဖွင့်ပြီးကိုကျိုးစည်းဝါးကိုရှေ့ရှုရဲ့လုပ်ရည်တွေရှိခဲ့ကြောင်းလည်းဆွဆွဲပြောဆိုခဲ့တာပါ။လျှက်စွန်းအမျိုးသားရေးဝါဒီမရီလက်ပင်ကိုရှင်ပြန်ခဲ့တဲ့ Liberal ဝါဒီဥရောပပေါင်းစည်းရေးလှူလာသူအီမနျူအယ်မက်ခွန်ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့ပြည်ထောင်နိုင်ငံဟာအများကြိုက်မျှော်လိုက်တဲ့ဝါဒကိုစန့်ကျင်တိုက်ဖြစ်ရမှာစံနမူနာတစ်ခုဖြစ်နေလေရည်ညွှန်းပြောဆိုခဲ့ပါတယ်။ရွှေပြောင်းချေချမှုတွေကိုစန့်ကျင်မှုတွေလူမျိုးရေးအရကွဲပြားမှုတွေနဲ့မိုးရေးစေဝါတိုက်ဖြစ်ရေးမူဝါဒတွေကျင့်သုံးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကြိုးစားခဲ့ကြောင်းလည်းဆွဆွဲခဲ့တာပါ။ဒါပေမဲ့လူမှုအခြေပြုဖွဲ့စည်းတွေသတင်းသမားတွေရှေ့နေတွေတရားသူကြီးတွေနဲ့အမေရိကန်သမ္မတရဲ့ပါတီတွေကလွတ်တော်ကိုယ်စားလှယ်တွေပါပြန်လည်တွန်းလှန်ခဲ့ကြကြောင်းလည်းအချာလူကပြောဆိုခဲ့ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လုံးဦးနဲ့မတင်ငီထိုက်တို့ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ internet ဆာမျက်နှာ bemis.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြင်ရေးဟာစိုးရိမ်စရာတွေရှိနေတာမို့အလွယ်တကူဖြစ်နိုင်ခြင်းမရှိသေးဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးနီကီဟယ်လီကပြောပါရယ်မြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့အထူးတလဲစောင့်ကြည့်နေတယ်လို့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတယ်လို့လည်းပြောပါရယ်တန်အမတ်ကြီးနီကီဟယ်လီကို VOA သတင်းတာဗင်ဆာစတရန်တွေ့ဆုံမေးမြန်းထားတာကိုတင်ဆက်ပေးလိုပါရယ်ရှင်
2012 President Obama lifted the sanctions in Myanmar.
မြန်မာပြည်ဒီမိုကရေစီရရှိရေးတိုးတက်လာဖို့မျှော်လင့်ချက်တွေနဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေကို2012ခုနှစ်မှာသမ္မတအိုဘားမားကတစိမ့်တစ်ပိုင်းအဖြစ်ပြန်လည်ရုပ်သိမ်းပေးခဲ့တယ်လေ။မြန်မာလူထုကလည်းဒေါ်အောင်ဆန်းစုကြည်ကိုမဲပေးရွေးချယ်ခဲ့တာပေါ့။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ဩဂတ်လကလေးကစပြီးတော့အခြေအနေတရကြုံလာရတယ်။မြန်မာစစ်တပ်ကမောင်းထုတ်လို့လူတသန်းလောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးခဲ့ကြရတယ်လေ။အဲ့ဒီဒုက္ခတွေစခန်းကိုကျွန်မရောက်ခဲ့ပါတယ်။ကလေးငယ်တွေနဲ့ကွဲကွာခဲ့ရတဲ့အမျိုးသမီးတွေရဲ့ဇာတ်လမ်းတွေကိုလည်းကြားခဲ့ရပါတယ်။ကလေးငယ်တွေမှာထိတ်လန့်စရာ၊ရိတ်နှက်ခံထားရတဲ့ဒဏ်ရာဒဏ်ချက်တွေကိုလည်းတွေ့ခဲ့ရပါတယ်။ဒါတွေဟာတကယ်ကိုထိတ်လန့်စရာလူသားတွေရည်တည်မှုအတွက်အကြက်တဲဆိုးကြီးတစ်ခုပါ။အခုသူတို့အားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေရဲ့ကိုရောက်နေပါပြီ။ဒီအကြက်တဲအခြေအနေဆိုးကြီးကိုကင်တွယ်ဖြေရှင်းပေးဖို့အတွက်ကုလသမဂ္ဂအနေနဲ့ဖြစ်စေ၊အမေရိကန်ပြည်ထောင်စုအနေနဲ့ဖြစ်စေတခုခုဘာလုပ်ပေးဖို့ရှိပါလဲရှင်။
It is one of the worst tragedies I think I've ever seen.
ဒီကိစ္စကကျွန်မမြင်မှုသမျှတော့ကြေကွဲစုံနေစရာအဆိုးဆုံးအခြေအနေတစ်ရပ်ပါမြန်မာပြည်မှာအခုဖြစ်နေတဲ့လူသားမျိုးနွယ်စုလှရှင်းလင်းဖယ်ရှားခံရမှုအဖြစ်ပြက်စုံလုံးကိုကြည့်ရင်ကြောက်မက်ဖွယ်ရကောင်းလာပါတယ်ကလေးငယ်တွေကိုမိဘုံနဲ့ပြစ်ထဲတာတို့အမျိုးသမီးတွေအတ္တမပြုချစ်ခံရတာတို့မိသားစုလိုက်တက်ဖြတ်ခံရတာတို့ဒီလိုမျိုးဆိုးဆိုးဝါးဝါနှိပ်စက်ခံရပြီးတော့စစ်တပ်ကနေသူတို့ကိုမောင်းထုတ်လို့အခုဆိုရင်ဒီဒုက္ခတွေဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်လာတာပါ
So what can be done?
အဲ့တော့ဘာလုပ်ပေးနိုင်မှာလဲ?
Oh, I think a couple of things. We
လုံဆောင်စရာတွေရှိပါတယ်။အခုဆိုရင်ပဲကုလသမဂ္ဂအတွင်းမှုချုပ်တဲ့ကျမတို့အတူလုံဆောင်နေတာရှိပါတယ်။အဲ့ဒီကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုတွားရောက်ပြီးတော့ ဒီခြေလေးကိုသိရှိနိုင်ဖို့အတွက်အထူးကိုယ်စားတူထားဖို့အတွင်းမှုချုပ်အနေနဲ့လှုပ်ဆောင်နေပြီလို့ထင်ပါတယ်။ကျမတို့အနေနဲ့စစ်တပ်ကိုလည်းပြင်းပြထန်ထန်ဖိအားတွေပေးထားပါတယ်။ဒါပေမဲ့လည်းကျမတို့မြင်ချင်တဲ့ပြောင်းလဲမှုတွေရှိမရှိဆိုတာတော့မသိရသေးပါဘူး။
They've got two Reuters journalists who are trying to report.
မြန်မာနိုင်ငံကရခိုင်ဒေသမှာဘာတွေဖြစ်နေလဲဆိုတာကိုသတင်းရေးဖို့ကြိုးစားခဲ့တယ်။ Writers သတင်းသမားနှစ်ဦးကိုဖမ်းဆီးထားပါတယ်။သူတို့မိသားစုတွေရှိနေရှိရနဲ့အချိန်အတော်ကြာတဲ့အထိပေးမတွေ့ပဲထိမ့်သိမ်းထားပါတယ်။ဒီ Writers သတင်းသမားတွေနဲ့ပတ်သက်လို့ရကုလသမဂ္ဂနဲ့ American ပြည်ထောင်စုကဘာတွေလုပ်ပေးနိုင်ပါမလဲ။သူတို့ကတော့ဒီအကျက်တဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းယူဖို့ကြိုးစားရင်းအဖမ်းခံခဲ့ရတာလေ။
There's a lot that we have to do.
ကျမတို့လုပ်ရှာရအများကြီးရှိပါတယ်။ဒီသတင်းတောက်တွေကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့အတော်လေးအလေးထားပါတယ်။ကျမတို့တွေမကပါဘူး။တကဘာလုံးကပါသူတို့စောင့်ကြည့်နေတယ်ဆိုတာကိုသူတို့သိပါတယ်။ဒီဖြစ်ရပ်ကလုံးဝစိတ်ကျက်စရာပါ။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေတိုးတက်လာဖို့အမေရိကန်ပြည်ထောင်စုအနေနဲ့တင့်အတော်ကြားလေးကဆောင်ရွက်ခဲ့ပေမဲ့လို့ဒါကိုဆက်ပြီးတော့ကိုက်တွယ်ဆောင်ရွက်သွားရမယ်လို့ထင်ပါတယ်။
Military sanctions of the military?
စစ်တပ်ပေါ်အရေးယူတန်းခတ်မှုတွေကိုထပ်လုပ်ဖို့ရောရှိပါသေးလား။
I think that we need to look at everything.
အခြေအနေရရကိုကြည့်ဖို့လိုမယ်လို့ထင်ပါတယ်။ဒါမဲ့လည်းမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအစိုးရကိုဖြစ်စေစစ်တပ်ကိုဖြစ်စေဆက်ဆံရေးမှာပျော့ပြောင်းနေဖို့မလိုပါဘူး။သူတို့လုပ်ခဲ့တာတွေအတွက်တာဝန်ယူတာဝန်ခံဖို့လိုပါတယ်။ဒုက္ခသည်တွေအတွက်ဘေးကင်းလုံခြုံတဲ့နေရာတစ်ခုလုပ်ပေးဖို့လိုပါတယ်။ဒုက္ခသည်တွေအနေနဲ့ကသူတို့နေရက်ကိုပြန်ဖို့အင်မတန်ကြောက်ရွံ့နေတဲ့အခါကျတော့ဒီနေရက်ပြန်ရေးကိစ္စတွေကအလွယ်တကူတော့မဖြစ်နိုင်သေးပါဘူး။အခုထိတိုင်အောင်ထိတ်လန့်ကြောက်ရွံ့ဖွယ်ရာတွေကလည်းဖြစ်နေနိုင်ပါတယ်။ဒါကြောင့်ပြန်ပို့ရေးအစီအစဉ်တွေလုပ်မယ်ဆိုရင်တော့လှုပ်ဆောင်စရာအတော်များများရှိပါတယ
်။ One last question been ambassador
နောက်ဆုံးမေးခွန်းတစ်ခုအနေနဲ့ပေါ့နော်။တန်မတ်ကြီးဖြစ်နေတာဝန်ယူခဲ့တာတနည်းရှိပြီပေါ့နော်။ကုလသမဂ္ဂဆိုင်ရာတန်မတ်ကြီးတာဝန်ယူရတဲ့အပေါ်မှာကိုဘယ်လိုမြင်ပါသလဲ
။ I mean it's such a privilege.
ဒါကတကယ်ကိုကြီးလေးတဲ့တာဝန်ပါ။ဒီလိုတိုင်းပြည်အတွက်တာဝန်ထမ်းရတဲ့အပေါ်ဂုဏ်ယူချေနေမိပါတယ်။ဒါပေမဲ့ဒီလိုတိုင်းပြည်အတွက်တာဝန်ထမ်းပြီးကမ္ဘာကြီးကိုဘေးကင်းရေးအောင်လုပ်ပေးနိုင်ရင်တော့တကယ်ကိုဂုဏ်ယူချေနေစရာကောင်းပါတယ်။
Frustrating because I mean when I look at Myanmar I mean I want to do something new.
Amulu amya phi ya de achi ni yo si ba da la shin. Chiba so lo da ga Myanmar naingan lo achi ni myo wo chi pi lo nga ta khu khu lou pe ka ya yin kaung ma la so pi lo go ma sin na mi wu la shin. Dilo pyatana a jet dwe de wo chi pi lo ba ma le lou khwe ma da de achi ni ha tan mat ji atwe ator go tan mat ji rue atwe ator go khet khe me lo tin ma de.
I think that's been the hardest part.
ကမ္ဘာပြည်အနေမှာလူအတော်များများအခုလိုခံစားနေရတာကိုကြည့်နေရတာအခက်အခဲဆုံးအပိုင်းလို့ထင်ပါတယ်။ဒါကိုတခုခုလုပ်ပေးချင်ပါတယ်။ဒါပေမဲ့လည်းအချိန်တိုအတွင်းမှာလုပ်လို့တော့မရပါဘူး။ဒါတကယ်ကိုအခက်အခဲဆုံးအခြေအနေပါ။
Ambassador, thank you. Hope you come back.
Okay, ကမ္ဘာကြီးရှင
်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကေဟလင်းနဲ့တွေ့ဆုံမေးမြန်းချက်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ဖန်းစီခင်ရတဲ့အခြေအနေကိုတင်ပြပေးပါမယ်။ရခိုင်နိုင်ငံတော်ချုပ်ချာအာဏာကျဆုံးခြင်းနေရာ33ခုနှစ်မြောက်အထိမ်းအပွဲမှာဟောပြောခဲ့တာနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုဒီကနေ့ဖမ်းဆီးခဲ့ပြီးစစ်တွေထောင်မှာထိန်းသိမ်းထားပါတယ်။လော်လော်ဆယ်နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုနိုင်ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။ဒီသတင်းကို View in မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်ရသေးတောင်မြို့မှာဒီလ15ရက်နေ့ကကျင်းပတဲ့ရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးခြင်း233နှစ်မြောက်ဝန်ထမ်းချင်းအထိမ်းအမှတ်စာပေဟောပြောပွဲမှာဟောပြောခဲ့တာနဲ့ပတ်သက်ပြီးအမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကိုဒီကနေ့နေ့ကင်း12နာရီခွဲလောက်မှာဖမ်းဆီးခဲ့တာပါရဲတပ်ဖွဲ့ဝင်တွေကနေအိမ်ကနေအမှတ်တရစခန်းကိုခေါ်ဆောင်ခဲ့တာဖြစ်ပြီးအဖမ်းခံရတာကိုဒေါက်တာအေးမောင်ကအခုလိုပြောပါတယ်
ဘူးဝင်ရေးလာခေါ်တာကြည့်ကျွန်တော်စစ်တွေကအိမ်မှာပါအိမ်ကလာခေါ်တာလေပြည်စကားကိုရောက်နေပြီပြည်စကားရှိကိုရောက်နေ
ဒေါက်တာအင်းမောင်ကိုနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုရသသက်ကြီးပုံမှန်128ခါခွေဂန်းငယ်နိုင်ငံတော်အကြီးညိုပြည့်စည်မှုရသသက်ကြီးပုံမှန်905ခါခွေဂန်းငယ်အပြင်မတရားအသိအဥပဒေပုံမှန်71စာရာတွေနဲ့အမှုဖွင့်တရားစွဲဆိုဖို့ရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဒေါက်တာအင်းမောင်ကတော့အစိုးရကဆွဲဆိုထားတဲ့အမှုတွေကိုဥပဒေကြောင်းအရရင်ဆိုင်သွားမှဖြစ်ကြောင်းပြောပါတယ
်။ဥပဒေတိုင်းပေါ့ဗျာ။ဟုတ်လား။ကျွန်တော်တို့ကပြောခဲ့တဲ့အကန့်ဖန်လေးရှိတယ်လေ။အဲရေးသားထားတဲ့ဟိုဒီမှာလို့လုပ်စီရှိတာပေါ့။အဲအဲ့ဒါနဲ့ခုနဆွေးကျက်တရားမှမမှန်ဘူး။ပြန်လောက်အောင်ပေါ့နော
်။လက်ရှိဖမ်းဆီးထိန်းသိမ်းခံရတာနဲ့ပတ်သက်ပြီးဒေါက်တာအင်းမောင်ကအခုလိုဆက်ပြောပါတယ
်။ကြက်တနာကိုကျွန်တော်တို့ကပြည်လျောင်ဖြည့်ရှင်းတဲ့နေရာမှာဟိုစင်ကြင်ုံတရားဟာကြီးကြီးကြီး okay and don't just give me your job ya no da tsun sore di che sha me so jnaru a pilaw si pyatana shi ya go aro tai da pyatana ga le shi ni je phit de le jnaru ga ro no di ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ဒီလိုမျိုးအတီးပြုချက်ရယူဖို့စစ်တွေမျိုးအမှတ်၄ရဲစခန်းပြည်နယ်ရတပ်ဖွဲ့ကတာဝန်ရှိသူတွေနဲ့ပြည်နယ်အစိုးရဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး
စစ်တွေမျိုးကပြည်နယ်လက်တော်ကိုယ်စားလှယ်ဟောင်းဦးအောင်မြတ်ကျော်ကတော့ဒေါက်တာအင်းမောင်ကိုစစ်တွေထောင်းမှာထိန်းသိမ်းထားတယ်လို့အခုလို့ပြောပါတယ်။အင်ကလည်းအမှမက်တီရစ်ကန်ထားတယ်။ရင်းရောတရားရုံးကိုယူတော့တယ်။အဲ့ဒီမှာတရားရုံးကဟောရမယ်လို့ခေါ်လာအဲ့ဒါယူတော့ပြီးဘယ်လိုလဲထောက်ထုတ်ဖို့အခုတော့ပို့လိုက်တာစစ်တွေထောင်းမှာပေါ့။ကျွန်တော်တို့လည်းတရားရုံးရှိကိုမဝင်ကြည့်တော့အဲ့ဒီက
ဒီလာစချောင်းရဲ့နေ့ကမတရားသိမ်းအုပ်ပြီးပုံမှန်စက်ခွန်တစ်နှစ်နဲ့အမှုဖွင့်ထားကြောင်းနဲ့အဲ့ဒီနေ့ညမှာပဲဝေဟင်အောင်ခအောင်ကျော်ဝင်းကိုဖမ်းဆီးပြီးစစ်တွေထောင်မှာချုံနောင်ထားကြောင်းဒီနေ့တို့သတင်းစာတွေမှာဖော်ပြပါတယ် ဒီလာစချောင်းရဲ့နေ့ညနေမှာညအူးမြို့မှာကျင်းပမဲ့စခိုင်နိုင်ငံတော်အချုပ်ချာအာဏာကျဆုံးခြင်း233နှစ်မြောက်ဝန်ထမ်းချင်းအထိမ်းအမှတ်စာပေဟောပြောပွဲကိုအာဏာပိုင်တွေကပိတ်ပင်ခဲ့ပါတယ်ဒီလိုပိတ်ပင်လိုက်တဲ့အတွက်ဒေသခံတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအကြာယုံရင်ဆန်ခတ်ဖြစ်ပွားခဲ့တဲ့နောက်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တာကြောင့်အနည်းဆုံးလူ9ယောက်သေဆုံးခဲ့ပါတယ်
ခင်ဗျာရှင်အနေနဲ့ပါတီဦးဆောင်တဲ့ရက်သားအစိုးရတက်တန်းထက်ဝက်နေပါရှိလာချိန်ပါပဲအစိုးရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်ပြည်တော်စုအစိုးရအဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်ထိတွန်းအားဖြစ်လာနိုင်ပါသလဲဘယ်ကဏ္ဍတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေသလဲဆ
ဒီလိုမျိုးသတင်းတွေကိုတင်ဆက်ပေးနေတဲ့ VOA ဖုန်းနံပါတ် 1-2-3-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-
စနေလေးကတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါရရှင
်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေအခုတော့ရှမ်းပြည်နယ်ဘက်ကဆေးရှောင်ဒုက္ခသည်တွေရဲ့အခက်အခဲအခြေအနေကိုတင်ပြပေးပါမယ်ရှင်မြန်မာစစ်တပ်နဲ့တအောင်ပလောင် TNL တပ်ဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာတင်းရှောင်နေတဲ့စစ်ဘေးရှောင်တွေဟာရက်20နီးပါးကြာမြင့်လာလို့နေထိုင်စားသောက်ရေးအတွက်အကူအညီတွေလိုအပ်နေတာပါလက်ရှိမှာဒေသခံတွေနဲ့ရှမ်းပြည်နယ်အစိုးရအဖွဲ့တို့ကနေထောက်ပံ့မှုတွေရှိနေပေမဲ့ရေရှင်မှာဆိုအခက်အခဲတွေတွေ့နိုင်တယ်လို့စစ်ရှောင်စခန်းတာဝန်ရှိသူတွေကပြောပါတယ်ရှမ်းပြည်နယ်အတွင်းကစစ်ရေးပဋိပက္ခဟာစစ်ပီးဒုက္ခတွေပြဿနာကိုဖြေရှင်းဖို့အခက်အခဲနေတဲ့အနေအထားလို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကသုံးသပ်ပါတယ်ထိုင်းခြေဆိုင်ဗျူအင်မြန်မာပိုင်းတရင်တော်နိုင်ကွန်းအင်ကတရင်ပြပို့ထားပါတယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာတင်းရှောင်နေတဲ့ထောင်နဲ့ချီတဲ့စစ်ပီးဒုက္ခသည်တွေဟာဂျာတိဥစုပြောင်းလဲမှုတံပါဝင်နေဆိုင်စားသောက်မှုမှာခက်ခဲနေတယ်လို့ကြောက်မဲမြို့ကူညီပေးရေးခေါင်းဆောင်စိုင်းတမ်းမောင်ကပြောပါတယ
်သူတို့ဘက်ကတော့အလုပ်လည်းမရှိတော့ဒိန်းမဲနားနားနေနေကြတော့လာတဲ့အလူရှင်တွေရဲ့နည်းနည်းဝါစာနေစီတွေနဲ့ပဲခိုင်စားနေကြတာပေါ့ဆက်ပြီးလေဆိုးရတဲ့နည်းနည်းဝါလာကူပါတယ်သူတို့တော့စိတ်ဆင်းရတာပေါ့ဂျာတိတို့လည်းအေးတယ်ကောင်းသွင်းဆိုတော့ဗျာကြောင်မဲကိုလည်းအေးတိုင်းချက်တဲ့တဘောပေါ့နော်73 74ဒီဂရီဆိုတော့ဒါအေးရပေါ့အဆောင်လေးပါလေတော့လူတာပေါ့ဗျာအခု၄နေရခွဲထားတယ်လူ1000ကျော်ရှိပါတယ်နိုင်ငေါ်မျိုးနဲ့ခွဲနဲ့1000ကျော်နဲ့ဆိုရင်2000ကျော်ရှိပါတယ
်ဒီစစ်ဘေးရှောင်တွေဟာပြီးခဲ့တဲ့စီစဉ်မာလာကုံကစပြီးတော့ကြောင်မဲနဲ့နန့်ဆန်မျိုးနဲ့အတွင်းမြမတမတော်နဲ့တီအန်လေးတန်းမတော်တပ်ပွဲတို့ကြားတိုက်ပွဲနဲ့ဒီကတွင်စစ်ရေးသိမ်းမှမှုတွေကြောင့်ထွေပြေးသိမ်းချောင်လာခဲ့ရတယ်လို့စိုင်းတမ်းမောင်ကပြောပါတယ်
TLA လေးကိုလက်ခံထားတယ်ဆိုပြီးတော့သူရတက်ကနေတိုက်နေနေသွားပုံကျဲတယ်ပေါ့အဲ့ဒါနဲ့ရွာစုံပြီးတော့လော်ရုံကျထွက်ပြေးလာတာပေါ့ကြောင်မဲခရိုင်မိုင်းငေါ်မြို့နယ်ခွဲဘွန်ကော်တော့ခေတိအောင်စုတေရွာတော့ရှိနေပေါ့ကြောက်ဖြူရွာတို့
ไก่ไอ้ปงลูกบาร์ลูไอ้ลุยไอ้ก็ลองย้อนเลยย้าวอะไรเช่นย้อนเลยป่าวอะไรเดี๋ยวมันเสบียงเลยกูตีได้กันลูกชิ้นนู่นเนี่ยฉันมีเนี่ยเสียพวกกันเนี่ยกูยิบปีสองนี่เนี่ยสูบไปแม่เลยยาสีเด็กกูยิบเนี่ยเสียงยีจวบมาพิจารณาเรื่องนี้ดีสิ่งนี้นะเจ้ายี่สิบมาเข้าใจในเมลูเลยสูบกับพี่ว่าเลย
ฉันมีเนี่ยด้วยมาตั้งแต่เรื่องการพูดเนี่ยเมื่อมาทำรอดูจ้าสิ่งที่พี่ไปคาดพิบวันนี้เช่นนี้ด้วยเจ้าที่รักฉันจะย้อนกลับไปสิ่งที่ตั้งใจเนี่ยพี่ลูกตัวเองมาเต็มยาไปแม่เลยอาชีพแค่เด็กไม่คนรู้คุ้นรู้พี่นี่แหละลูกจังไม่สนใจในการปีตุลุตัวกูสิเลยสั่งทองอ่างกับพี่ว่าเลยจังหวะเราตั้งใจกับพี่ยังยูดูเบียตัวเล็กสิ่งที่ตัวก็ยอมไปสิ่งที่ชาวเนี่ยเรียนมีทางอยู่มาจังหวะเราปีนี้ตัวคุ้นรู้พี่นี่แหละลูกเพราะ
ဒီတိုက်ပွဲတွေအားဖြင့်အတိုင်းအတာအထိတစ်ခုတွားမယ်ဆိုတာကျွန်တော်တို့လည်းခံမှန်းနေရတယ်လို့ဒီလိုကမင်းမယ်ဆိုပြန်ပြောလဲဒီလိုလည်းမပြောပြနိုင်ဘူးအဲ့လိုဖြစ်နေဆက်ဆောင်နေနေကတော့လုံချုံရေးချင်နေကြောင့်နေရာရင်းကိုပြန်ဖို့ဖြစ်နိုင်သေးဘူးလို့ပြောပါတယ်ရှမ်းပြည်နယ်မှာအစိုးရနဲ့
အစိုးရနဲ့အန်စီလက်မှရည်သူထားတဲ့တောင်ပိုင်းရှမ်းပြည်သမ္မတနေနဲ့လည်းမြန်မာသမ္မတနဲ့ရန်ပန်ရာကစစ်ရေးသိမ်းမှမှုတွေရှိနေတယ်လို့ဆက်ဆံရေးပိုင်းမှာအေးဆက်နေပါတယ်။ရှမ်းမြို့ရာစစ်နိုင်ငံရည်သူနေနိုင်ဖို့ရှမ်းပြည်နယ်ပင်လုံသာချီလိုက်လာရှိမြို့တွေမှာကျင်းပဖို့ကြိုးစားခဲ့ရမှာသမ္မတနဲ့ရှမ်းပြည်နယ်အစိုးရဘက်ကတားမြစ်မှုတွေရှိနေတာကြောင့်လင်းသိမ်းမှာကျင်းပဖို့ရတ
jang, tira twin type boy chip one nine low, type boy jang, sip we shang to a jigisa hale, chishimu kathere chini machine yellow, toka de kuni paper, zawun shi to the gap yawar ekmia.
Naiko ain't the dim people get up your pare, gunas, and let view in your mava, yanagin radio season, bibijimaro, view a young yet and jar season go, yakunanagane kunai greti, dia tolin pidamaba, isha set seven jodugan and panu jishu nandalo, tolin jane de bini, view a year Facebook samyana, view a Burmese news male, win yak jishu naimareshe. A guru at the inch of guano, jobia biva machine.
ငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငင ကကူညီနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆွဆွဲလိုက်ပါတယ်။အမေရိကန်ပြည်ထောင်စုထိရောက်နိုင်တဲ့ပက်ထရိုက်တမစ်ဆိုင်တုံးသိဆောက်ရမှာမြောက်ကိုရီးယားဖြည်းဖြည်းချင်းတိုးတက်မှုရရှိလာနေကြောင်းလည်းရိုက်တာသတင်းဌာနကပြောဆိုခဲ့တာပါ။ဒီနိုင်ငံကမြောက်ကိုရီးယားကိုရင်းနှီးနဲ့ကြောင်မီးသေးလောင်စာတင်ပို့မှုတွေကန့်သတ်ဖို့ကြိုးပမ်းမှုတွေအပေါ်ချီချူးပြောဆိုခဲ့ပေမဲ့မြောက်ကိုရီးယားကိုထိချုပ်ရမှာဒီနိုင်ငံကဒီထက်ပိုလှုပ်ရှားရေးရှိနေကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဒီနိုင်ငံဆရုရှားကအခုခါမှာနေရာဝင်ယူလာနေကြောင်းလည်းသမ္မတထရန့်ကပြောဆိုသွားခဲ့တာပါ
။သတင်းအချင်းချုပ်ကိုအကုန်လုံးပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကွန်ရက်ဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rinkus ဖြစ်ပါတယ်။ဒီမှာရှားဖောင်ပါ။ဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆင်လွှင့်ချိန်ညနေ6:00ခွဲနဲ့9:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်တစ်နေ့ကျညာ9:00ကနေ10:00အထိထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့လိုင်းနိုမီတာ24 25 30နဲ့50နဲ့ပိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you.